အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့နေအိမ်မှာတပ်ဆင်ထားတဲ့ကွန်ပျူတာဆာဗာထဲမှာထိတ်တန့်ပြုတ်ဝက်ချက်အများပြားပါဝင်တဲ့အီးမေးလ်တွေအများပြားရှိနေတယ်လို့နိုင်ငံသားရေးအမေရိကန်နိုင်ငံသားရေးဌာနကပြောလိုက်ပါတယ်။အဲ့ဒီအီးမေးလ်တွေကိုအများပြည်သူသိအောင်မထုတ်ပြန်မဲထိန်းထားမယ်လို့ဆိုပါတယ်။အီးမေးလ်ဆက်သွယ်ခုနှစ်ခုဒါမှမဟုတ်အနည်းငယ်ကိုထောက်လိုင်းဌာနတွေရဲ့ပန်ကြားချက်အရထိန်းသိမ်းထားမှာဖြစ်တဲ့အကြောင်းဤပညာနဲ့ဆိုင်တာအကြောင်းအရာတွေကဘာတွေသူ့ရဲ့ကိုယ်ပိုင်စာပါနဲ့ပတ်သက်လို့ဘာဖြစ်မယ်ဖြစ်ဘူးဆိုတာကိုမပြောနိုင်ကြောင်းဒါကမိမိတို့ရဲ့အလုပ်မဟုတ်ပါဘူးလို့လက်ရှိအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။လက်ရှိသမ္မတရွေးကောက်ပွဲဝင်ရဖို့ကြိုးစားနေတဲ့ဟီလာရီကလင်တန်နိုင်ငံသားရေးဝန်ကြီးတာဝန်ယူထားချိန်တော့ကကိုပိုင်ဆာဗာကိုကိုပိုင်ကွန်ပျူတာဆာဗာကိုပိုင်ကွန်ပျူတာဆာဗာကိုသုံးပြီးအီးမေးလ်တွေပို့ခဲ့တဲ့ကိစ္စကြောင့်စမ်းစစ်ခံနေရတာဒါပထမဆုံးချိန်တော့မဟုတ်ပါဘူး Iowa Caucus ပါတီအတွင်း Iowa Caucus ပါတီအတွင်းအကြိုရွေးချယ်ပွဲလုပ်ဖို့၃ရက်လိုမှာပဲအီးမေးလ်နဲ့ပတ်သက်တဲ့အခုနောက်ဆုံးချိန်တွေထွက်လာတာပါ Iowa Caucusဟာပါတီကိုကိုစားပြုတဲ့သမ္မတလောင်းကိုရွေးချယ်မဲ့မဲပေးပွဲတွေမှာပထမဆုံးဖြစ်ပါတယ်။အီးမေးလ်အရှုပ်တော်ဘုံကအကြိုရွေးချယ်ပွဲရလဒ်တွေပေါ်တာဝန်မှုရှိမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။